ဒါကြောင့်ဒီဘာမိတ်စီတို့ကစာမေးပွဲမေးခွန်းတိုက်လေးတွေကဘယ်လိုရှိလဲဘယ်ပုံစံနဲ့မေးတယ်ဆိုတာစာမေးပွဲလို့ပြောရတာစကားလုံးအနေနဲ့ပြဉ္ညာလို့သာတင်မရစေဒီဘာမိတ်စီတို့ကတရားအနေနဲ့ကိုယ်မှာဖြစ်တဲ့စိတ်တွေတတ္တဝတိုင်းမှာဖြစ်တဲ့စိတ်တွေ30တဘုံသားတွေကဘုံပေါင်း30မှာဖြစ်ကြတဲ့စိတ်တွေကိုအမျိုးအစားခွဲကြရင်ဘူမိဗေဒဘုံအပြားအဖြစ်စိတ်တွေကိုဝေဖန်တယ်လို့မေးတိုင်းမေးတိုင်းစိတ်အမိသည်၄မျိုးခြေတိုက်တိုင်းမှာတရားတော်တွေဖြစ်တဲ့အတွက်ကြောင့်ပူဇော်တဲ့အနေနဲ့ပါပြီးအကုန်ထည့်သွားမယ်မရှိရင်တော့မရှိပါလို့တော့မရေးဘူးပေါ့မရှိပေါ့ပြီးရင်ပြန်ဖြေတဲ့အခါမှာလိုင်းကိုတေချာထားပြီးတော့ဘောင်းလောကီစေ80ပါဒါသည်စာမေးပွဲအတွက်တည်းမဟုတ်တရားတော်ပူဇော်နေတာဖြစ်တဲ့အတွက်ကြောင့်တလုံးရေးတိုင်းတလုံးပူဇော်နေတဲ့အတွက်ကြောင့်ကျမတို့ကကိုယ်လက်ရေးလေးရစာတသက်ရရက်ကလေးရေးမယ်ဖြေတာကအစစနစ်တကျဖြေမယ်ဒါကြောင့်ကျမတို့ဒီတင်နန်းကလေဟလာတပြည်လုံးစုကြီးတွေဒီကျမတို့မချိတ်အောင်အောင်ကျမတို့တင်နှန်းရဲ့ဖြေပုံဖြေနည်းစနစ်တွေဟာကျမတို့စာမေးဝဲစစ်တဲ့ဆရာတော်တွေစီအမြဲချီးကျူးတာခံရတယ်ဓမ္မဗျူဟာကဆိုရင်တင်စာမွဲဖြေတာတက်ရက်တယ်စီကံရှိတယ်တီလလုံပြီးတော့ဖြေတယ်ကျမတို့စီကခိုးချတာမရှိဘူးဘာလို့လဲဆိုတော့မဖြေခင်ဒီမှာအကုန်စုပြီးတော့တရဏဂုံ၅ပါးတီလခံယူပြီးမှလွတ်လိုက်တာအထူးသဖြင့်အရိဏဒါနသိက္ခာပုဟုတ်လားအဲ့တော့ကျမတို့စာမမေးဘူးစာမေးပွဲမှာခိုးမချဘူးကျမတို့ဆရာတွေကလည်းစာမွဲခန်းကိုနေရာထပြီးတာနဲ့ကျမတို့ပြန်ညတယ်စာမွဲအကုန်ပြီးပြီဆိုတော့မှကျမတို့လာပြီးတော့ကြည့်ရင်ကြည့်တယ်ဟုတ်ပြီနော်အဲ့တော့ဝေးဝေးပဲနေတယ်အကြောင်းစင်းတယ်ဓမ္မမိတ်ဆွေများအဲ့တော့ပြန်တွေးရင်လည်းဝမ်းမြောက်ဆရာကောင်းလားမကောင်းလားကောင်းတယ်ရိုးရိုးလေးပဲအောင်းတော့စုမချိတ်အောင်တော့ကျမတို့ကတိတ်ကျင်နေတယ်နော်ဒါကြောင့်အဲ့တော့ဓမ္မမိတ်ဆွေတို့လည်းအဲ့လိုဖြစ်စေညတလုံးရေးတိုင်းတလုံးပူဇော်တယ်လို့ထည့်မယ်ဒါကြောင့်ဒါဖြေပုံနည်းစနစ်အဲ့ဒါကြောင့်မလို့တက္ကိစဆိုတာတက်တက်ရရက်ကလေးတွေလောက်တာကိုတက္ကိစခေါ်တယ်။ပန်းလေးတစ်ပွင့်ချိုးတာကစမကောင်းတာလေးဖယ်ပန်းထိုးမယ်ဆိုပန်းစည်းဇွတ်ဆိုစိတ်ချစိုက်တာမျိုးမဖြစ်ရအောင်ဟုတ်တယ်လားမကောင်းတာလေးဖယ်မယ်ကြည့်လို့ကောင်းအောင်လေးတွေလုပ်မယ်ဘာလို့လဲအမြတ်တနိုးအမြင့်ဆုံးမြင့်စွာပြောက်အမြင့်နိုးဆုံးပန်းနဲ့ပူဇော်နေတဲ့အခါမှာကြည့်လိုက်တာနဲ့ကိုယ့်ရဲ့စိတ်ထားပေါ်လားမပေါ်လားဒီလိုပဲအဖြေလွာမှရေးတဲ့စလုံးလေးကစပူဇော်တယ်စိတ်ထားရင်ညီများချင်းလေးများရေးညီနေရမယ်ဟုတ်ပြီနော်ခုကနန်းသည်ခုညီနေရမယ်ဆယ်ကနန်းသည်ဆယ်ညီနေရမယ်ဒက်စ်လေးတွေခန္ဓာကလည်းညီရမယ်ပါးလေးတွေရေးတာအစားညီနေရမယ်အဲ့ဒါပုံစံပဲအဲ့ဒီပုံစံလေးမှတ်ထားပြီနော်ဒါဆိုရင်ဘူမိဗေဒဆိုတဲ့စကားလုံးညီလိုက်တာ ਨੇ ဘုံအပြာအာဖြင့်စိတ်တွေကိုဝေဖန်ခြင်းဆိုစိတ်မီလေးမျိုးဘာတွေလဲကာမဝဆရာစေ
ကာမဝဆရာစေအာရူပဝဆရာစေသောဘဝဆရာစေ
ရှိရင်ရှိတယ်မရှိရင်မရှိဥပမာနောက်တနည်းမေးတော့မယ်ဒါမှဖြတ်လိုက်ပြီနော်မဟေဂုံစိတ်ပေါင်းဘယ်လောက်ရှိမဟေဂုံစိတ်28ပေါင်းမေကွန်တက်မဟေဂုံစိတ်28ပေါင်းကိုဘူမိဗေဒအပြားအဖြစ်ဝေဖန်ပါတဲ့မေးပြီကဲမဲခုံစိတ်28ပါးဘူမိဗေဒအပြားပြေဝေဖန်မှဆိုကြည့်ရတာ2နေရာပဲရှိတယ်ဘူမိဗေဒဆိုရင်စိတ်အနေ၄မျိုးမဲခုံစိတ်ထဲမှာပဲရှာရမယ်မဲခုံစိတ်က28ပါးဒါဆိုရင်မဲခုံစိတ်28ပါးဆိုတာနေရာလေးကနေစဉ်းစားရင်မဲခုံစိတ်28ပါးမှာကာမဝဆရာစိတ်မရှိရူပဝဆရာစိတ်15ပါးအရူပဝဆရာစိတ်12ပါးလောကုတ္တရာစိတ်မရှိပန်းလိုက်ပါမဟေဂုံစိတ်20မရှိမရှိဘူးလို့ရေးလိုက်တာလဲအမှတ်ပဲဟုတ်ပြီနော်အဲ့ဒါသဘောလေးပေါက်ထားဖို့ရှင်းမလားရှင်းပြီနော်အဲ့ဒီပုံစံမျိုးအဲ့ဒီပုံစံမျိုးလေးတွေဖြေတာဒီဘူမိဗေဒအခုနံပါတ်1ဇာတိဗေဒကိုကျွန်တော်တို့သင်တော့မယ်ဇာတိဗေဒဇာတရားဖြင့်ဆိုတာအမျိုးအစားဖြင့်စိတ်တွေဝေဖန်တဲ့ဇာတိဗေဒလို့မြင်လိုက်ရင်စိတ်တွေကိုအမျိုးအစားခွဲလိုက်တဲ့အခါအကြောင်းအကျိုးနဲ့သွားလိုက်မယ်အကြောင်းနဲ့မှမကောင်းတဲ့အကြောင်းစိတ်ကိုအာကုသူစိတ်ကောင်းသောအကြောင်းဖြစ်သောစိတ်ကိုကုသူစိတ်ပြီးရင်အကြောင်းကုသူအာကုသူအကြောင်းတို့ဤအကျိုးစိတ်ကိုဝိဘက်စိတ်ပြီးရင်အကြောင်းကျိုးနှစ်ပါးကလွတ်တဲ့စိတ်ကိုကရိယာစိတ်ဒါသင်သွားပြီဟုတ်ပြီနော်ဒါကြောင့်ဇာတိဗေဒအမျိုးအစားအမျိုးဇက်အားဖြင့်စိတ်တွေကိုဝေဖန်မှလို့မြင်လိုက်တာနဲ့ အာဟုသောစေကုသောစေဝိပယ်စေကရိယာစေရလို့စိတ်မိ၄မျိုးဖြစ်ရမယ်ဆိုရဲအိုင်ဒီယာဝင်သွားရမယ်။ဒါဆိုရင်အခုကျွန်မတို့ဒီမှာစိတ်ပိုင်းကိုဒီလိုကန့်လန့်ကန့်လန့်ကြည့်သွားတာဒီပထမအလွှာပြီးသွားပြီ။အခုဒေါင်းလိုက်ကြည့်ရင်ဒုတိယအလွှာဒုတိယအလွှာဒီဇာတိဗေဒပဲ။ဒါကြောင့်ဒုတိယအလွှာမှာကျွန်မတို့ရဲ့ဇယားကြီးရဲ့ထိတ်မှာပဲအာကုသိုလ်စိတ်ရေးထားတယ်။ပြီးကုသိုလ်စိတ်ရေးထားတယ်။ဝိသစိတ်ကရိယာစိတ်လို့ကျေးဇူးတော်ရှင်မူလပဋ္ဌာန်းဆရာတော်ဘုရားကြီးကဇယားရဲ့ဒုတိယအလွှာနဲ့စုပေးထားတယ်။ဒါဆိုရင်ကျွန်မတို့ကပထမအလွှာဒေါင်းလိုက်ကန့်လန့်မှာဒုတိယအလွှာဒေါင်းလိုက်နဲ့တွားရမယ်။အခုကျွန်မတို့ကစိတ်ပိုင်းစိတ်ရှိစက်နဲ့၉ပါးလုံးမှာအာကုသိုလ်စိတ်ဆိုရင်တခြားဘာမှမပါရောအာကုသိုလ်ပဲရှိရမယ်။ကုသိုလ်စိတ်တွေအကြောင်းပြောရင်အဲ့ဒီစိတ်တွေကိုယူတိုင်းယူတိုင်းကုသိုလ်ကုသိုလ်ကုသိုလ်ဆိုတာပါဝပါနေရမယ်။ဝိပက်စိတ်အမျိုးအစားအနေနဲ့ယူလိုက်ရင်ဝိပက်ဇတ်နဲ့ယူလိုက်ရင်ဝိပက်ဝိပက်ပါဝပါမယ်။ကရိယာဆိုရင်လည်းကရိယာပါရမယ်။ဒါဆိုရင်အခုကျွန်မတို့ပထမအလွှာမှာအာကုသိုလ်စိတ်ဒီ12ပါးရှိတယ်။ဒါအာကုသိုလ်စိတ်12ပါးလောဘမူစိတ်10ပါးဒေါသမူစိတ်2ပါးမောမူစိတ်2ပါးဘာအကုသိုလ်စိတ်12အဲ့ဒီအကုသိုလ်စိတ်12ပါးကိုဇက်သေးကိုထဲတော့မယ်ဇာတိပေရာတွေကိုထဲအကုသိုလ်စိတ်12ပါးသည်အကုသိုလ်ကုသိုလ်ဝိဘက်ကရိယာတွေမှာဘယ်ထဲပဲပါမယ်အကုသိုလ်ပဲပါမှာပေါ့ဒါဆိုရင်အကုသိုလ်စိတ်12ပါးဆိုတာဒီဒီစိတ်မိ4မျိုးထဲမှာအကုသိုလ်စိတ်12ပါးပဲပါတော့မယ်ဟုတ်ပြီနော်ကုသိုလ်ရှိလားအာဟုသောစိတ်12ပါးမှာကုသိုလ်မရှိဘူးအာဟုသောစိတ်12ပါးမှာဝိဘက်မရှိဘူးအာဟုသောစိတ်12ပါးမှာကရိယာဒါဆိုရင်ပန်းလိုက်တော့မယ်ဆိုရင်အာဟုသောစိတ်12ပါးမှာအာဟုသောဇက်ဆိုပြီးကျမတို့ကဆွဲချလိုက်ရင်ဘယ်နှပါးပဲလဲ12ပါးပဲရှိတယ်ဒါဒုတိယအလွှာဆရာတော်ဘုရားရေးတဲ့ idea ဒီပုံစံသွားတာပြီးလို့ရှိရင်ကျမတို့ကဆက်စင်းမယ်အာဟိစိတ်18ပါအာဟိစိတ်18ပါကိုကျမတို့ကဇာတိဗေဒနဲ့ကျမတို့ထည့်တော်မယ်အာကုအာဟိစိတ်18ပါကိုကျမတို့စုတိလိုက်တဲ့အခါမှာအာကုတလဝိဘစိတ်9ပါအာဟိကုတလဝိဘစိတ်10ပါအာဟိကရိယာစိတ်3ဓမ္မမိတ်ဆွေများဒီဇယားကိုလိုက်မရေးနဲ့ဓမ္မမိတ်ဆွေတို့ရဲ့ဇယားလေးဖွင့်ထားဟုတ်ပြီနော်အဲ့ဒီ idea ကိုကျမပြောပြီးစာကြက်တာပြောသွားမလို့အာဟိစိတ်18ပါအာဟိစိတ်18ပါကိုမြင်နေနော်အာဟိစိတ်18ပါကိုရေတွဲ့ရင်အာကုတလဝိဘေစိတ်9ပါးအစတွေ့ပြီအာကုတလဝိဘေစိတ်9ပါးသည်အာကုသူလားကုသူလားဝိဘက်လားကရိယာလားလို့ဆိုကြည့်လိုက်ရင်နာမည်ကိုကအာကုတလဝိဘေစိတ်လို့ပြောတဲ့အတွက်ကြောင့်ဘယ်ထဲထည့်ရမလဲဒါဆိုရင်အာဟိစိတ်18ပါးတဲကဝိဘက်ထဲမှာပါတာသည်အာကုတလဝိဘေစိတ်9ပါးပါသွားပြီဟုတ်လားရှင်နောက်တစ်ချောင်းအာဟေကုတလဝိဘေစိတ်10ဒါတော့ဆရာတော်ဘုရားဒီနေရာမှာတော့ तू ကအလုံးလေးတွေသင်္ကေတတွေထုတ်ပြထားလားဓမ္မမိတ်ဆွေတို့ရဲ့ဝိဘေဆိုတဲ့တန်တန်းမှာပထမဆုံးသင်္ကေတလေးတွေမတွေ့ဘူးလားအဲ့ဒါဒီဘာစိတ်လဲအာကုတလဝိဘေစိတ်ကိုရေးထားတာမြင်နေနော်အသေးစိတ်ဒုတိယတတိယအလွှာဒီဒီနေ့စတင်နေပြီပဲဟုတ်ပြီနော်စိတ်ပိုင်းမှာအလွှာ3လွှာဆိုပြီးသွားပြီကဲနောက်တစ်ချက်စက်ကြည့်မယ်ဓမ္မမိတ်ဆွေတို့ရဲ့ဒီဘက်လေးကိုကြည့်ရမှာဒီနေရာကိုကြည့်ဒီနေရာမှာနောက်တစ်ခန်းလာမှာကအာဟိကုတလဝိဘေစိတ်10ပါဒါလည်းစဉ်းစားကြည့်ခလေးလေးတွေပြောတယ်လို့ပြောရင်အာဟိကုတလဝိဘေစိတ်10ပါပါဆိုတဲ့ကအကုသိုလ်အကွက်မှာရှိမလားကုသိုလ်အကွက်မှာရှိမလားဝိဘေကရိယာမှာရှိမလားဝိဘက်မှာပဲရှိမှာပေါ့နာမည်ကိုကဇီးကွက်ဇီးကွက်လို့អော်တဲ့နောက်တော့ဘာငှဲ့လဲမမင်းနဲ့တော့သူ့နာမည်သူဖော်နေပြီတောက်ကြိုက်တောက်တဲ့អော်တဲ့အကောင်လေးဘာကောင်လဲမေးစရာလိုလားသူ့နာမည်သူဖော်တယ်လို့ပဲအာဟေကုတလဝိဘက်စိတ်10ပါးသည်ဘယ်အကွက်မှာရှိရမလဲဝိဘက်အကွက်မှာပဲကျမကတော့နာမည်ဖော်လိုက်မယ်အာဟေကုတလဝိဘက်စိတ်ဘယ်နှပါ10ပါးပြီးပြီနောက်တစ်ခွက်နောက်တစ်ခွက်ကိုကြည့်လိုက်တော့အာဟိကရိယာ3ပါးမြင်နေနော်အာဟိကရိယာ3ပါးဆိုတဲ့ကနာမည်လေးကဘာတဲ့လဲကရိယာဆိုတော့အာကုသိုလ်ကွဲမှာရေးလို့မရဘူးကုသိုလ်ကွဲမှာရေးလို့မရဘူးဝိဘက်ကွဲမှာရေးလို့မရဘယ်ထဲပါဒါဆိုရင်အာဟိစိတ်18ပါးထဲမှာကျမတို့ကြည့်လိုက်တော့အာဟိကရိယာကဘယ်နှပါး ။ဒါဆိုဒီမမိတ်ဆွေများပေါင်းတော့မယ်။အားရစိတ်18ပါးလုံးကိုကြည့်လိုက်ရင်အာဟုတုအမျိုးအစားမရှိဘူး။အားရစိတ်18ပါးလုံးမှာအာဟုတုမျိုးအစားမရှိဘူး။ကုသိုလ်မျိုးအစားမရှိဘူး။ဝိဘက်အမျိုးအစား15ပါးရှိတယ်။ဘာနဲ့ပါလဲ။အာဟေတာကုတလဝိဘက်စိတ်9ပါးအားဟေကုသလဝိဘေစိတ်8ပါးလိုက်ရင်15ပါးဒါဆိုရင်အားဟေစိတ်18ပါးကိုဇက်ခွဲလိုက်ရင်ဝိဘေဇက်15ပါးကရိယာဇက
်3ပါး
ပါးလိုက်ရင်အားဟေစိတ်18ပါးမြင်နေနော်အာကုသိုလ်စိတ်12ပါးလုံးဒီဘာဇက်ကြီးပဲလေကုသိုလ်ဇက်ကုသိုလ်မရှိဝိဘေမရှိကရိယာမရှိဘောင်းအာကုသိုလ်စိတ်12ပါးအားရစိတ်18ပါးကိုဇက်ခွဲလိုက်ရင်အာကုသိုလ်မရှိကုသိုလ်မရှိဝိဘက်15ကရိယာ၃ပါးမြင်ပါလားရှင်အားရစိတ်18ပါးမှာဝိဘက်စိတ်ပေါင်းဘယ်လောက်ရှိပါလဲရေတွဲ၍ပြပါအာကုတလဝိဘက်စိတ်9ပါးအားရကုတလဝိဘက်စိတ်10ပါးပေါင်းဝိဘက်စိတ်15ပါးကရိယာစိတ်ဘယ်နှပါးလဲ
5
ပါးဘယ်နှပါးစိတ်လဲအာဟေကရိယာစိတ
်
ရှင်းမလားရှင်မိကုန်းတိုက်နေသွားမယ်အာဟေစိတ်18ပါးကိုဇာတိဗေဒအားဖြင့်ဝေဖန်မာလို့ပြောရင်ဇာတိဗေဒဆိုဒီလေးမျိုးအာဟေစိတ်18ပါးကိုဇာတိဗေဒအားဖြင့်ဝေဖန်မာအာကုသိုလ်စိတ်မရှိကုသိုလ်စိတ်မရှိဝိဘေစိတ်15ပါးကရိယာစိတ်၃ပါးဘာအာဟေစိတ်၁ခက်လာဓမ္မမိတ်ဆွေများပြန်မေးမယ်အာကုသိုလ်စိတ်ဒီမှမေးပြီနော်ဓမ္မမိတ်ဆွေများ white book ကြည့်ပြီးဖြေအာကုသိုလ်စိတ်၁၂ပါးကိုဇာတိဗေဒအားဖြင့်ဝေဖန်ပါအာကုသိုလ်စိတ်၁၂ပါးကုသိုလ်စိတ်မရှိဝိဘေစိတ်မရှိကရိယာစိတ်မရှိဘာအာကုသိုလ်စိတ
်
ဆရာတော်ဘုရားရေးတဲ့ဇေယျပုံစံလေးသဘောပေါက်ပြီနော်နောက်ဆင်းမယ်အာဟေစိတ်18ပါးကိုဇာတိဗေဒအားဖြင့်ဝေဖန်ပါအာကုသိုလ်စိတ်မရှိကုသိုလ်စိတ်မရှိဝိဘေစိတ်15ပါးကရိယာစိတ်3ပါးဘာကျမတော့မြင်အောင်ဒီမှာကြက်ချီတွေခတ်တယ်ဆရာတော်ဖရာကတော့မရှိရင်ကွက်လက်ထားပြတယ်ဟုတ်လားကြက်ချီတွေခတ်ရင်ရှုပ်ကုန်မှာပေါ့နောက်တစ်ခုသွားမယ်ကာမဂေါဘနာစိတ်ပေါင်း24ကာမဂေါဘနာ24ဆိုတာဘာတွေပေါင်းတယ်လဲမဟာကုသိုလ်စိတ်က10ပါးမဟာဝိဘက်စိတ်က10ပါးမဟာကရိယာစိတ်က10ပါးဘောင်းကာမဂေါဘနာစိတ်20မှတ်ထားဖို့ရမှာမဟာမဟာမဟာပိုင်ရှစ်ရှစ်ကြီးပဲအဲ့တော့ကာမဂေါဘနာ24မှာကြည်မဟာကုမဟာဝိမဟာကရိဆိုတဲ့ကသူ့ဇက်တဲကိုသူ့အတူထည့်ယူမယ်အာကုသိုလ်ရှိလားကာမဂေါဘနာ24မှာအာကုသိုလ်စိတ်မရှိကုသိုလ်စိတ်ကအဲ့ဒီကုသိုလ်စိတ်8ပါးသည်မဟာကုသိုလ်စိတ်8ပါးဝိဘက်ထဲမှာထည့်လိုက်ရမှာမဟာဝိဘက်စိတ်8ပါးကရိယာထဲထည့်လိုက်မှာမဟာကရိယာစိတ်8ပါးဘာကာမဂေါဘနာစိတ်20ဟုတ်ပါလားရှင်ဒါဆိုကျမမိကုန်းတိုက်နဲ့မေးမယ်ကာမတောဒနာ24ပါးကိုဇာတိဗေဒအာဖြင့်ဝေဖန်ပါအာကုသိုလ်စိတ်မရှိကုသိုလ်စိတ်10ပါးဝိဘက်စိတ်10ပါးကရိယာစိတ်10ပါးဘာကာမတောဒနာစိတ်ကိုယ့်ရဲ့မိကုန်းတိုက်နဲ့ဖြစ်ရင်ကုသိုလ်ရှိဝိဘက်ရှိကရိယာရှိပဲမဟာထဲเสียမလို့ဒါပေမဲ့ကိုယ်ကသိရမှာအဲ့ဒီမှာပါတဲ့ကုဝိကရိတို့ဒီမဟာကြီးပဲဆိုတာသိရမယ်ရှင်းမလားရှင်ဒီဒီလိုက်နိုင်လားလိုက်နိုင်ရင်သတိထားပေါင်းမိတော့မယ်အာကုသိုလ်စနစ်ကအာရိစက်ရှိကပေါင်းနေရင်ဘာစိတ်ဖြစ်တော့မယ်အဲအာဘောဂနာစိတ်၃အာဘောဂနာစိတ်၃၀ဆိုတာဒီနှစ်ကွက်ကိုပေါင်းမိမယ်နော်အာတောဘနာစိတ်30ပါးကိုဇာတိဗေဒအားဖြင့်ဝေဖန်ပါအာကုသိုလ်စိတ်12ပါးကုသိုလ်စိတ်မရှိဝိဘက်စိတ်15ပါးကရိယာစိတ်3ပါးဘာအာတောဘနာစိတ်30ပါး အဲ့လိုမြင်နေလားဇေယအဲ့လိုကောင်းတာဟုတ်ပြီနော်ဒီဇေယဂူဂစ်မှာပေါ်နေတဲ့ဟာလာကွန်ပျူတာတို့ဘာလို့နဲ့မှီပါတယ်လို့ပြောပေမဲ့ကွန်ပျူတာပေါ်တာခုနောက်ပိုင်းမှာ20ရာစုဒီနောက်ပိုင်းမှာကျေးဇူးတော်ရှင်မူလပဌံဆရာတော်ဘုရားကြီးကဒုတိယကဘာစစ်ကြီးအချိန်မှာခင်ဦးတော်ရမှာရေးခဲ့တာဆရာတော်ဘုရားကြီးရဲ့ဉာဏ်ရည်ကိုမြင်အောင်ကြည့်တာဟုတ်ပြီနော်ပေါင်းပြီနော်အာသောဒနာစိတ်30ရေကာမသောဒနာ24ရေပေါင်းလိုက်ပြီကာမစိတ်54မိကုန်းတိုက်လာပြီကာမစိတ်54ပါးကိုဇာတိဗေဒအဖြစ်ဝေဖန်မှာဆိုရင်အာဟုသောစိတ်12ပါးကုသိုလ်စိတ်10ပါးဝိဘက်စိတ်ဖြည်းဝိဘက်က၃ွက်သွားမှာဆိုတော့15ရေ8ကပေါင်း23မှာကရိယာစိတ်အာဆိုရင်ကာမစိတ်54ဆိုဒီထိအဲ့ဒါကိုဇာတိဗေဒအဖြစ်ဖြည်းပါဆိုအာဟုသောစိတ်12ပါးကုသိုလ်စိတ်7ပါဝိဘက်စိတ်23မှာကရိယာစိတ်ပြန်ပေါင်းကြည့်ကြိုက်မကြိုက်ဒီမှာ20ဒီမှာ43 71ဘယ်လောက်လဲပေါင်း54ကျွန်တော်တို့ဒီဒီမှာလေကိုယ့်ဟာကိုမှန်လားမမှန်လားဆိုတော့ကိုယ့်ဟာကိုသိတယ်ဟုတ်ပြီနော်ဘေးရဓမ္မမိတ်ဆွေနဲ့ဟဲ့အဖြစ်ဘယ်လောက်လဲမေးစရာလို့လားမှားရင်ဒီမှာငဏန်းကိုမကြိုက်တော့ဘူးဟုတ်ပြီနော်သဘောပေါက်ပြီနော်ခက်လားဓမ္မမိတ်ဆွေများမခက်ဘူးနော်ကဲဒါဆိုနောက်တစ်ပြက်ဆင်းမယ်ကျမတို့ပထမအလွာလေးပြင်ကျင့်မယ်ရူပါဝဇ္ဇစိတ်ပေါင်းဘယ်နှပါးရှိပါလဲပထမအလွာသွားမှာနော်ရူပါဝဇ္ဇစိတ်15ပါးကိုပထမအလွာမှာ9တွေကြီးပဲရေးမှာဘာတွေပေါင်းထားလဲရူပါဝဇ္ဇကုသိုလ်စိတ်9ပါးရူပါဝဇ္ဇဝိဘေစိတ်9ပါးရူပါဝဇ္ဇကရိယာစိတ်9ပါးဟောအဲ့ဒီပထမအလွာလေးကိုဒုတိယအလွာလေးကိုဆရာတော်ဘုရားထည့်တော်မူရူပါဝဇ္ဇစိတ်15ပါးသည်အကုသိုလ်ပွဲမှာမရှိကုသိုလ်အဲ့ဒီကုသိုလ်5ပါးသည်ဘာကုသိုလ်ရူပါဝဇ္ဇကုသိုလ်နာဝိဘက်အွက်แท้ကိုဘာသွားထည့်လိုက်လဲရူပါဝဇ္ဇဝိဘက်စိတ်5ပါးကရိယာအွက်แท้ကိုထည့်လိုက်မယ်ရူပါဝဇ္ဇကရိယာစိတ်ဟောင်းရူပါဝဇ္ဇစိတ်5သဘောပေါက်ပြီနော်ပထမအလွာတော့ကအရူပါဝဇ္ဇစိတ်ဘယ်နှပါးလဲ7ပါးရေတွက်ကြည့်ရင်4ပဲလာတော့မယ်အရူပဝဇ္ဇကုသိုလ်၄ပါးအရူပဝဇ္ဇဝိဘက်စိတ်၄ပါးအရူပဝဇ္ဇကရိယာစိတ်၄ပါးပါအရူပဝဇ္ဇစိတ်7နဲ့အဲ့ဒါကိုဇေယားလေးကိုလိုက်ထည့်လိုက်အကုသိုလ်မှာမရှိကုသိုလ်ပါအဲ၄အရူပဝဇ္ဇကုသိုလ်၄ပါးအရူပဝဇ္ဇဝိဘက်၄ပါးအရူပဝဇ္ဇကရိယာ၄ပါးဘာလို့အရူပဝဇ္ဇစိတ်7နဲ့ဟုတ်ပါလားရှင်ဒီဒီလိုက်နိုင်တယ်လိုက်နိုင်ရင်ပေါင်းတော့မယ်သတိထားရူပ15ရေအရူပ12ကေပေါင်းလိုက်ရင်ဘာစိတ်လဲမေဂုံစိတ်28မေးပြီနော်မေဂုံစိတ်28ပါးကိုဇာတိဗေဒအဖြစ်ဝေဖန်မှာအကုသိုလ်စိတ်မရှိကုသိုလ်စိတ်5ပါဝိဘေစိတ်5ပါးကရိယာစိတ်5ပါးပေါင်းမဟေကုစိတ်မြင်မာလားဓမ္မမိတ်ဆွေများရှုပ်သွားလားလိုက်နိုင်ရဲ့လားမလိုက်နိုင်တဲ့သူရှိပါလားဒါဆိုပြန်မေးဦးမယ်ပြန်တစ်ခေါက်ဖြေပါဦးနော်မဟေကုစိတ်28ပါးကိုဇာတိဗေဒအဖြစ်ဝေဖန်မှာဆိုရင်အကုသိုလ်စိတ်မရှိပေါင်းမဟေကုစိတ်20အားလုံးလိုက်နိုင်တယ်เนาะဒါဆိုရင်လိုက်နိုင်သေးတယ်เนาะပေါင်းမယ်ညီတို့လဲသွားအောင်လေဒီမှာအာသောဒနာစိတ်30ရေကာမသောဒနာ24ရေပေါင်းလိုက်တော့ကာမစိတ်50မြင်နေเนาะကျွန်မခုနကာမစိတ်54အထိဝေဖန်ပြီးသွားပြီအခုမဟေကုစိတ်29ရေထပ်ပေါင်းရင်လောကီစိတ်87ဖြစ်ပြီเนาะပေါင်းပြီเนาะဒီထိเนาะလောကီစိတ်81ပါးကိုဇာတိဗေဒအပြားဖြင့်ဝေဖန်မှာကြည်နီးလွယ်လွယ်လေးအာဟုသောစိတ်72ပါးကုသိုလ်စိတ်ဟောခဏလေးတမ်းမတော်ကုသိုလ်စိတ်ဆိုကျွန်မကဒီမှာရက်လိုက်တယ်ချင်းပြီးပေါင်းပါဗောညံဖို့မလိုဘူးလေရှစ်ကေ9ရယ်4ရယ်ပေါင်းမယ်ဆိုတော့16ပါးဗောရှစ်ရယ်9ရယ်ပေါင်းလိုက်လေဟလာလောကီစိတ်81ပါးမှာကုသိုလ်ဘယ်နှပါးအဲ့ ဲ့ဒီကုသိုလ်ဆိုတာလောကီဆိုတာကာမရူပအရူပမဟုတ်ဘူးလားဒါဆိုရင်ကာမကုသိုလ်က8ရူပကုသိုလ်က9အရူပကုသိုလ်က4ပေါင်းလိုက်လောကီကုသိုလ်18လောကရဲ့လေစိမ့်မဲ့ကုသိုလ်18ပါအဲ့ဒါကို3ဖြတ်ဖြတ်ပါဆိုတော့မဟာကု8ရူပကု9အရူပကု4မဟာဆိုရင်မျက်စိမိတ်8ရူပကု9အရူပကု4ဘာလောကီကုစခွန်အဲ့ဒါကိုနှစ်ဖြတ်ပဲဖြတ်ပါလို့ပြောမယ်နှစ်ဖြတ်ဆိုရင်မဟာနဲ့ရူပပွားပြီးဖြတ်လို့မရဘူးရူပနဲ့အရူပကိုပေါင်းလိုက်တော့မဟေကုကုသို9ကာမကုသို့ဆိုတဲ့မဟာကုသို့က8မဟေကုကုသို့က9ဘာလောကီကုသို့စခွန်အဲ့ဒါတယုတ်ခွဲတယ်ခေါ်တယ်နော်အဲ့ဒါကိုကျွန်တော်တို့ပရိယတ်တိသာသနာလောကမှာလေစာသင်သားတွေဖြစ်တဲ့တန်ဃာတော်တွေပေါ့တန်ဃာတော်တွေဆိုတော့ကိုရင်လေးတွေပေါ့ဘိဓမာစာသင်္ကာစဆိုကိုရင်လေးတွေပေါ့ကိုရင်လေးတွေတိလရှိငငယ်လေးတွေဆိုအဲ့ဒါမျိုးအဘိဓမ္မာညဝါလို့ခေါ်တယ်အဘိဓမ္မာညဝါဆိုရင်နေ့လယ်ဘက်မှာကျတော့နေ့ဝါနေ့ဝါကျတော့ဆရာနဲ့တပည့်နှစ်ယောက်သားမြင်ပြီးတော့တင်ရတာတပည့်တွေကညနေ့လယ်ဘက်ဆရာစာတင်ပြီးနေ့လယ်ဘက်မှာအာဂုံဆောင်ထားရတယ်အာဂုံဆောင်နေစားပါတယ်အလွတ်ကျက်ထားညဘက်ကျတော့ဆရာလည်းတနေ့လုံးစာဝါတွေချတော့ပင်မန်းတပည့်တွေကလည်းစာတွေတင်စာတွေကျက်ဆိုတော့တအားပန်းနေကြပြီဆိုညဘက်ကျတော့မီးတွေပိတ်ပလိုက်ရောမီးတွေပိတ်ပြီးညဝါဆိုတော့မီးပိတ်တာတော့စောက်ကြည့်လို့ရလားမရတော့ဆရာနဲ့တပည့်နားလည်မှုယူလိုက်တယ်တပည့်တွေလည်းဆရာရှေ့မှာဒူးပွန်းတထောင်ပွန်းနဲ့ဒူးတုပ်ပြီးအရင်တော့ထိုင်ရတာမှောက်ရေးရတာဟုတ်လားဒူးပွန်းတထောင်ပွန်းမနေနဲ့တပည့်များလည်းတက်တောင့်တက်တာနေမှောင်နေပြီဟုတ်လားဆရာကလည်းတက်တောင့်တက်တာနေမယ်ဆိုပက်လက်လမ်းချင်းလမ်းမယ်မှောက်ချင်းမှောက်မယ်မှောင်နေမမြင်ရတော့ဒါပေမဲ့အတန်တော့စကားပေးနေမှာဟုတ်ပြီနော်အဲ့ဒါကိုအပြီးဒီမှာညဝါဆိုရင်ဆိုပါစို့ရဲ့လောကီကုသိုလ်ဘလောက်လဲ19တရုတ်ခွဲပြီပေါ့လောကီကုသိုလ်19ပါးကို3ဖြတ်ဆိုမဟာကုသိုလ်က8ပါးရူပကုသိုလ်က9ပါးအရူပကုသိုလ်က4ပါးဟာလောကီကုသိုလ်19ပါးအားတော့မလို့ကြည့်မှုလောကီကုသိုလ်19ကို2ဖြတ်ပဲဖြတ်မဟာကုသိုလ်က8ပါးမဟေကုကုသိုလ်က9ပါးဘာလောကီကုသိုလ်19ကြိုက်တယ်လို့သွားရှင်းပြီနော်ကဲလောကီစိတ်82ပါးမှာဝိဘက်ဘယ်နှပါးပါမလဲလို့ကြည်လိုက်ရင်တမ်းမဖြေနိုင်သေးဘူးစောက်သွားဦးပါဆိုတော့ဝိဘက်ကဘယ်နှကွက်ကြံနေလဲ4ကွက်ဟုတ်လားအာဟိဝိဘက်က15ပါးအာဟိဝိဘက်ဆိုအာဟိစိတ်18ပါးထဲမှာဝိဘက်က15ပါးမဟာဝိဘက်က10ပေါင်းလိုက်ရင်ကာမစိတ်54တုံးကဝိဘက်က23ဟုတ်လားဟုတ်လား23မဲကဝိဘက်က9ဒါဆိုကျွန်တော်တို့ကမှတ်လိုက်ရင်မဟာကာမဝိဘက်က23မဟေကုဝိဘက်က9ပေါင်းလိုက်ရင်လောကီဝိဘက်အဲ့တော့ကျမတို့အဲ့လားအမြဲတမ်းမှတ်နည်းလေးတင်ထားတယ်ကာမစိတ်54တုံးကကာမစိတ်54တုံးကဝိဘက်က23မဟေကုဝိဘက်9ပါးထည့်လိုက်လောကီဝိဘက်ဒီ30နဲ့ဆို23ကြောင်းညံလှန်လိုက်ဟုတ်လားဟုတ်လားအကုသိုလ်ကစနေပါကြောင်းမြန်လှန်လိုက်ကုသိုလ်စိတ်အချင်း21ကာမဝိဘက်က23ကြောင်းမြန်လှန်လိုက်လောဘိဝိဘက်30နဲ့ဟုတ်လားအဲတရေနိုမေးရတယ်နောက်ခုကျွန်မအိတ်နေတယ်နောက်ကနေနှိုးလိုက်ဆရာမလောဘိဝိဘက်ဘယ်လောက်လဲဆိုဒိုင်းဆိုဖြေမှာဟုတ်လားအဲ့လိုဖြေနေအောင်မလုပ်ထားလဲအဲ့ဒီမှတ်နည်းတွေနဲ့မှတ်ထားတာဟုတ်ပြီနော်တရေနိုလည်းအဲ့ဒီလိုဖြေနေအောင်ဓမ္မမိတ်ဆွေတို့လည်းရအောင်လုပ်မယ်နော်ဓမ္မမိတ်ဆွေတို့ကြေအောင်ကျွန်မကမလုပ်ပေးမယ်ချေပေးမယ်ဓမ္မမိတ်ဆွေတို့ကွဲသွားအောင်ကွဲပေးမယ်ဟုတ်ပြီကဲကရိယာလောကီစိတ်ရှင်းဆက်တဲ့ဘာထဲမှာကရိယာဘယ်လောက်လဲလို့မေးလိုက်ဘယ်နှစ်ကွက်4ကွက်အာဟိဝိဘက်က sorry အာဟိကရိယာက3မဟာကရိယာကပေါင်းလိုက်ရင်ကာမစိတ်54ပါးမှာကရိယာက7မဟေကုကရိယာက9ကရိယာပေါင်း20ရှင်းပြီနော်